ဖြစ်တဲ့နိုင်ငံမှာတော့73စီခွန်တိုးကောက်မှုပေါ်ထောင်ကနန်းတွေချီတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အားအပြန်လန်အကြမ်းဖက်တိုက်ခိုက်မှုတွေအထိဒီနေ့ဖြစ်သွားခဲ့တာကြောင့်ရဲနှူးပါဝဲအနည်းဆုံး10ဦးဒဏ်ရာခဲ့ပါတယ်။ Paris Mirror ရဲ့အထင်ကြီးချောင်းဇယ်လီဇေးလက်မှတ်ကြီးပေါ်မှာစုဝေးဆန္ဒပြသူတွေကသမ္မတ Emmanuel Macron ကိုနောက်တစ်ချိန်ဆန္ဒပြခဲ့ရမှာရဲတပ်ဖွဲ့တွေဘက်ကမြေယူပုံတွေနဲ့မိသားပိုက်တွေကိုတုံးပြီးသမ္မတရဲ့ Alizé Nandor Naga နဲ့အဝေးကိုတွန်းထုတ်ခဲ့ပါတယ်။ဒီဆန္ဒပြသူတွေဘက်ကလည်းပြည်သူ့မျိုးတော်အပြင်တခြားမျိုးကြီးတွေမှလည်းဆန္ဒပြကြပြီးစစ်တုံးစီကုံတွန်းမြှိုက်လိုက်မှုပေါ်ကိုရီးယားဒေါသတကြီးမရှင်းတဲ့မှုတွေကိုပြတဲ့အနေနဲ့အတားအဆီးတွေကိုတုံးပြီးလမ်းတွေကိုပိတ်ဆို့တာနဲ့မိရှို့တာတွေပါလုပ်ခဲ့ကြပါတယ်။တကယ်တော့အနုမြူစင်ရောင်အပေါ်အင်ဂျီတွေဝတ်ဆန္ဒပြတဲ့ဒီလမ်းမပေါ်ဆန္ဒပြပွဲတွေစခဲ့တဲ့လွန်ခဲ့တဲ့ပတ်တုန်းကလည်းကျေးတဲ့ဒေသကအများစုပါတဲ့လူပေါင်း25,000အထိပါဝင်ဆန္ဒပြခဲ့ကြပြီးအခုချိန်ထိဆိုရင်ဆန္ဒပြသူ2ဦးသေဆုံးခဲ့ပြီဖြစ်ပါတယ်။ရဲတွေဘက်ကတော့ဒီဆန္ဒပြသူတွေအနေနဲ့ပစ္စည်းမျိုးစုံနဲ့ပြစ်ကောက်တာအပြင်တခြားအကျန်းဖက်တာတွေပါလှုပ်လာလို့အခုလိုနှင်းနှင်းကြရမှာဒီနေ့ပဲလူပေါင်းဒါဇင်တွေနဲ့ချီပြီးတော့လဲဖန်စီထားတယ်လို့ဆိုပါတယ်ဆန္ဒပြဘက်မှာပါတယ်အသက်22နှစ်အရွယ်ဘင်ဂျာမင်ဂန်ဂျက်ကာလည်းအခုကပြည်တွင်းစစ်ဖြစ်မလာလို့ဖြစ်နေပြီးဘာလို့ဖြစ်ဖြစ်ကျွန်တော်ပါဝင်ပြည်သူတီတီအနေနဲ့စစ်ပွဲဖြစ်လဲအသိရှိနေပါတယ်လို့ဆိုပါတယ်ခင်ဗျ